မြို့သားဒီမိုကရေစီဖွဲ့ချုပ်ဟာလာမယ့်အောက်တိုဘာလကုန်သို့မဟုတ်နိုဝင်ဘာလဇန်မှကျင်းပတော့မယ်2015အထွေထွေရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်တဲ့အတွက်ကိုယ်စားလှယ်အရေးအတွက်တထောင်ကျော်လောက်ကိုရွေးချယ်ရမှာဖြစ်ပါတယ်လက်တလုံးမှာတော့ပါတီအနေနဲ့ကိုယ်စားလှယ်အရေးအတွက်နဲ့ပါတီကိုကိုစားပြုဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေအတွက်အရေးချင်းသတ်မှတ်ချက်တွေကိုတော့အတိအကျထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးNLD ပါတီရဲ့ထူးခြားချက်ကပါတီဝင်မဟုတ်သူတွေကိုလည်းပါတီကိုကိုစားပြုပြီးကိုယ်စားလှယ်ဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ပြုထားပါတယ်ဘဟုရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကကိုယ်စားလှယ်လောင်းအများစုကိုပါတီဝင်တွေကရွေးချယ်မှာဖြစ်ပေမဲ့ပါတီဝင်မဟုတ်သူတွေလည်းပါဝင်နိုင်တယ်လို့ပြောပါတယ
်သတ်မှတ်ချက်တိတိကျကျတော့အခုလုံးလုံးဆယ်မပြောနိုင်ဘူးမလို့အခြေခံအားဖြင့်တော့အများစုကပါတီဝင်ပဲဖြစ်မယ်ဒါမလို့ပါတီဝင်မဟုတ်သောသူများလည်းပါဝင်နိုင်ဖို့အကြောင်းရှိပါတယ
်အဲ့ဒီလိုပါတီဝင်မဟုတ်သူတွေကိုကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ခွင့်ပြုထားတဲ့အတွက်အားကောင်းချက်ရှိသလိုပါတီဝင်တွေကြားထဲမှာလည်းမကြိုက်နှစ်သက်တာတွေရှိလာနိုင်ပါတယ်ကိုယ်စားလှယ်လောင်းရွေးချယ်ရေးမူဝါဒတွေတတ်မှတ်ချက်တွေကိုအခုအချိန်မှာတရားဝင်ထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးကိုယ်စားလှယ်လောင်းရွေးချယ်ရမှာအရေးချင်းတူရင်အမျိုးသမီးလူငယ်တွေနဲ့တိုင်းရင်းသားတွေကိုဦးစားပေးမယ်လို့တော့သိရပါတယ်အဲ့ဒီစဉ်းစားချက်တွေဟာပြီးခဲ့တဲ့2012ခုနှစ်ဂျားပြည့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့စဉ်ကထုတ်ပြန်ထားတဲ့တတ်မှတ်ချက်တွေကိုအခြေခံထားတာဖြစ်ပါတယ်ဒါပေမဲ့လာမယ့်2015ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရေးချင်းတတ်မှတ်ချက်တွေကိုထပ်မံထုတ်ပြန်ဖို့ရှိသလိုထူးခြားမှုတစ်ခုအနေနဲ့ပါတီကိုကိုစားပြုဝင်ရောက်ရှင်ပြိုင်မဲ့သူတွေဟာသူတို့ရဲ့ပိုင်ဆိုင်မှုတွေကိုပါတီထံတင်ပြရမယ်လို့သိရပါတယ်ဒါနဲ့ပတ်သက်ပြီး NLD ဘိုအလုံးမှုဆောင်ကော်မတီဝင်ဦးထွန်းထွန်းဟိန်ကအဂရီတရားကင်းရှင်းတဲ့ကိုယ်စားလှယ်လောင်းတွေရရှိဖို့အတွက်ရည်ရွယ်ပြီးတတ်မှတ်ထားတာဖြစ်တယ်လို့ပြောပါတယ်
အငယ်တို့ကတော့ဒါရှင်းရှင်းလေးပါပဲ။ဘာဖြစ်လို့လဲဆိုရင်အငယ်တို့ရဲ့လွတ်တော်ကူစလေတွေကပြည်သူလူထုကနေပြီးတော့လက်ခံတဲ့ပြည်သူလူထုကယုံကြည်တဲ့ဒါလွတ်တော်ကူစလေတွေဖြစ်စေချင်ပါတယ်။နောက်ပြီးတော့ပြည်သူလူထုကိုတာဝန်ခံတဲ့ပေါ့နော်။ဒီနိုင်ငံတော်ရဲ့ငွေကိုမစားမတောက်ပေါ့နော်။တလူပေါ့နော်။တလူပြောမှာပေါ့နော်။ခုနေနဲ့မကြည့်တာဘာမှမလုပ်တဲ့ကူစလေတွေဖြစ်စေချင်ပါတယ်ပေါ့နော်။ပြည်သူကိုကျိုးပြတဲ့နိုင်ငံကိုကျိုးပြတဲ့ကူစလေတွေဖြစ်စေချင်တာပေါ့။ဒါကြောင့်မလို့အငယ်တို့ကဒါကိုပြောနေတာပါ။
NLD ပါတီဘိုအလုံးမှုဆောင်ကော်မတီဟာအောက်ခြေအစဉ်စဉ်ကအဆိုပြုတင်ပြလာတဲ့ကိုယ်စားလှယ်လောင်းအမည်စရင်းတွေကိုအဆုံးဖြတ်ပေးရမှာဖြစ်ပါတယ်ရှင်။အဆိုပြုလာတဲ့ကိုယ်စားလှယ်လောင်းတွေနဲ့ပတ်သက်ပြီးစီစစ်ဖို့အတွက် NLD ပါတီကမဟုတ်တဲ့ပညာရှင်တွေနဲ့တီးခြားစီစစ်တဲ့အဖွဲ့တစ်ဖွဲ့ထားရှိဖို့လည်းလက်ရှိမှာစဉ်းစားထားတာရှိတယ်လို့သိရပါတယ်။ဆုံးဖြတ်ချက်ချထားခြင်းတော့မရှိသေးပါဘူးရှင်။ပြောင်စုရွေးကောက်ပွဲကော်မရှင်က2015အထွေထွေရွေးကောက်ပွဲကျင်းပမယ့်နေ့ကိုတရားဝင်ထုတ်ပြန်ထားခြင်းမရှိသေးတဲ့အတွက် NLD ပါတီကနေကိုယ်စားလှယ်လောင်းဥယျာဉ်ဘလောက်ဝင်ရောက်ရှင်ပြိုင်မယ်ဆိုတာအခုအချိန်ထိမထုတ်ပြန်နိုင်သေးဘူးလို့ပါတီတာဝန်ရှိသူတွေကပြောကြပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အတွက်တော့ကြိုတင်ပြင်ဆင်နေတာတွေရှိပါတယ်။ဘိုးရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကိုအဖွဲ့ဝင်19ဦးနဲ့ဖွဲ့စည်းထားပြီးတိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးမှလည်းအောင်နိုင်ရေးအဖွဲ့တွေကိုရက်ကြီးအဆင့်ထိဖွဲ့စည်းနိုင်ဖို့ပြင်ဆင်နေပါတယ်။အဲ့ဒီအောင်နိုင်ရေးအဖွဲ့တွေကိုအဖွဲ့ဝင်15ဦးစီနဲ့ဖွဲ့စည်းထားပြီးသက်ဆိုင်ရာမြို့နယ်အသီးသီးမှာရှိတဲ့88မြို့ဆက်ငင်းညာရင်နဲ့ပွင်လင်းလူဖွဲ့စည်းကအဖွဲ့ဝင်တွေလည်းပါဝင်ပါတယ်။ဒါအပြင်ဘိုးမဲစင်းစီစီရေးအဖွဲ့တွေကိုလူငယ်လုပ်ငန်းအဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားပြီးအဲ့ဒီအဖွဲ့ဟာရွေးကောက်ပွဲကော်မရှင်အဖွဲ့အခွဲတွေကထုတ်ပြန်တဲ့မဲစင်းတွေကိုလိုက်လံစီစစ်တာတွေဆောင်ရွက်နေပါတယ်။ဘဟုမဲစင်းစီစီရေးအဖွဲ့ဟာမဲပေးခွင့်ရှိသူတိုင်းမဲစင်းမှာပါဝင်ခွင့်ရရှိဖို့အတွက်အဓိကထားဆောင်ရွက်နေတယ်လို့အဲ့ဒီအဖွဲ့မှာပါတဲ့ဒေါက်တာဝေဖြိုးအောင်ကပြောပါတယ်ရှင်
။မဲစင်းကိုပြည်သူလူထုကြည့်ဖို့တော့လိုက်လံနှုတ်ဆက်မှုတွေလုပ်တယ်။ပြည်သူလူထုတွေကလက်ကွက်ကော်မရှင်ရုံးမှာသွားကြည့်ဖို့အတွက်အဆင်မပြေတဲ့သူတွေကိုကျွန်တော်တို့ကလိုက်ပြီးတော့တောင်းဆင်းနဲ့ကျွန်တော်တို့လိုက်ပြီးတော့ထိုက်ပြီးလိုက်စစ်ပေးတယ်ပေါ့နော်။အဲ့လိုမဲစင်းစီစီရေးအဓိကတာဝန်ကတော့နိုင်ငံသားတယောက်အနေနဲ့နိုင်ငံသားရပိုင်ခွင့်ပေါ့နော်။မဲပေးဖို့အတွက်ခွင့်ရေးပေါ့။ရအောင်မပြောက်သွားအောင်လို့ကျွန်တော်တို့ကကာကွယ်ပေးဖို့အတွက်အဲ့တာဝန်ကိုကျွန်တော်အဓိကဆန်းဆောင်မယ်ပေါ့။
ဘဟုရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဟာမကြခင်မှာတိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးမှာပါတီစည်းရုံးရေးတွေစတင်ဖို့လဲဆုံးဖြတ်ထားတယ်လို့သိရပါတယ်။ပြီးခဲ့တဲ့2012ခုနှစ်ဂျားပြည့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာလွှတ်တော်အသီးသီးမှာကိုယ်စားလှယ်ဦးရေ45နေရာရရှိထားပါတယ်။လာမယ့်2015ရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း80နီးပါးဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးပါတီတစ်ခုဟာအနည်းဆုံးကိုယ်စားလှယ်လောင်း3ဦးဝင်ရောက်ရှင်ပြိုင်ရမှာဖြစ်ပါတယ်။ဒီလာမယ့်ရွေးကောက်ပွဲမှာ NLD ပါတီဟာတိုင်းရင်းသားပါတီတွေ၊ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအပြင်နောက်ထပ်ပေါ်လာနိုင်သေးတဲ့ပါတီတွေနဲ့ရှင်ပြိုင်ရမှာဖြစ်တာကြောင့်ကြိုတင်ပြင်ဆင်မှုတွေအားကောင်းမှနေရာအတော်များများအနိုင်ရမယ့်အခြေအနေမှာရှိပါတယ်။ပြောင်စုကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းစည်းရုံးနဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ပိုင်းကဆက်သွယ်မေးမြန်းရမှာကိုယ်စားလှယ်ဦးရေ1200ကျော်ရှိတယ်လို့သိရပါဗျ။မြို့သားဒီမိုကရေစီအဖွဲ့ချုပ်ဟာတနိုင်ငံလုံးအနှံ့မဲဆန္ဒနယ်မြေအားလုံးမှာဝင်ရောက်ရှင်ပြိုင်ဖို့ပြောင်စုရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ထားတဲ့ပါတီတစ်ခုဖြစ်တဲ့အတွက်ကိုယ်စားလှယ်လောင်းရေအတွက်ဟာ1000ကျော်ရှိလိမ့်မယ်လို့ခန့်မှန်းကြပါဗျ။